ပေါတော်ပြင်ဖုန်ကြီးကျောင်းရှိကိုမင်းမနက်ကစပြီးတမတော်သားတွေရောက်ရှိလာပြီးနောက်ပိုင်းစခန်းမှာခိုးလုံနေတဲ့မိသားစု200နီးပါးကဒုက္ခသည်1000ကျော်ဟာမင်းကနဲ့ဒီနေ့မနက်တွေမှာထွက်ပြေးသွားကြတာဖြစ်ကြောင်းပေါတော်ပြင်စစ်ဘေးဒုက္ခသည်စခန်းတာဝန်ခံဆရာတော်ကပြောပါတယ်တမတော်သားတွေအနီးကပ်ရှိနေတာကြောင့်ထွက်ပြေးသွားတဲ့ဒုက္ခသည်တွေရှိသလိုကြံရှိနေတဲ့ဒုက္ခသည်တွေကလည်းမင်းညကတညာလုံးမအိပ်ရဲကြကြောင်းပေါတော်ပြင်စစ်ဘေးဒုက္ခသည်စခန်းတာဝန်ခံဆရာတော်အရှင်သဘာဝနတီကRFA ကိုမိန်ကြားပါတယ်
အဲ့တော့ဆိုတာကဒုက္ခတွေကိုရှင်ပြောရတာလက်အလေးတရားလုံးမကြည့်အောင်ဘူးဆိုရင်ဒုက္ခတွေကစကတ်လေးကလည်းဆွတ်ပြီးတော့ပြန်တော့တဲ့လူတွေရှင်ရောပြန်လာတော့ဒီကိုပြေးတာလည်းမသိဘူးအလုံးစုမင်းကလည်းရှိစက်လောက်ပြေးတယ်ဒီနေ့ရှိစက်ပြလာလို့ပြေးဆိုအလုံးစုနေရာလုံးလုံးလောက်ကိုပြေးသွားပြီမင်းကလည်းဒီနေ့ပြေးတာအလုံးစုနေရာတွေလူကြီးမပါဘူးဆိုတော့တစ်ကောင်းကျွန်တော်ကဝင်းကျင်လောက်ပါသွားပြီအခုကလူတစ်ကောင်းဝင်းကျင်လောက်ပဲရှိတယ်ဗျဒီကိုလည်းစက်တက်ကဝိုင်းနေပါညာကြည့်လို့ပြီးတော့ကြောက်တာပေါ့ဗျဒီလိုလေဒီအကျဝဲလေးနဲ့လာပြီးတော့စစ်သေးမယ်ဆိုရင်တော့ဒီလေလာတယ်မလို့တော့အရင်ကောင်းတဲ့အချိန်ဖြစ်ပါပါလို့ဒါပဲပြောချင်ပါတ
ယ်။ဖုန်ကြီးကျောင်းရှိမှတမတော်သားတွေစောင့်ဆိုင်နေပေမဲ့ဖုန်ကြီးကျောင်းအတွင်ဝင်ထွက်သွားလာတာတွေကိုတမတော်ကတားဆီးတာတော့မရှိပါဘူး။အဲ့ဒါကြောင့်ဒုက္ခသည်တွေထောင်ထဲချီပြီးစခန်းထဲကနေထွက်ပြေးသွားကြတာဖြစ်ပါတယ်။ပေါတော်ပြင်စေဘေးဒုက္ခသည်စခန်းကတာဝန်ရှိသူတွေကတမတော်ကိုမနေ့ကဝင်ရောက်စစ်ဆေးခွင့်မပေးခဲ့ပေမဲ့ဒီနေ့နေ့လယ်ပိုင်းမှာတော့ရဲတပ်ဖွဲ့လာဝကအဖွဲ့နဲ့မြို့နယ်တန်ခါနာယကအဖွဲ့ဆရာတော်တွေနဲ့အတူတမတော်သားတွေကိုစခန်းအတွင်ဝင်ရောက်စစ်ဆေးခွင့်ပေးခဲ့ပါတယ်စခန်းအတွင်ဝင်ရောက်စစ်ဆေးခဲ့တဲ့အခြေအနေကိုဆရာတော်အရှင်သဘာဝနတီက RFA ကိုအခုလိုမိန်ကြားပါတယ
်ဒီလောကကြီးတက်တော်ရုံမုန်းခုဝင်လာတော့ဗျရှင်ဘောနဲ့ပဲအနာယူလောက်ကတောင်းပေးဆောင်နေတာလေကိုရတယ်တက်ပေါ်ပါဘူးတပုံနဲ့တက်ရကြောပါတယ်ကျောင်းရှိမှာသူတို့တွေရှိနေသေးတယ်လိုတဲ့အင်းတွေလိုက်မှတ်နေတာတွေ့တယ်ဘာလဲမှတ်နေတာမသိဘူးသူတို့ကတော့ဘာမှမမီးဘူးသူတို့ဆောင်ရွက်တော့တဲ့ပိုင်းကလောကကတော့မနဲ့ကလေးကဦးဇင်းတို့ပြောတာလေဒီကိစ္စကမနဲ့ပိုင်းကပြောပါလေဦးဇင်းတို့မှာရှိတဲ့စင်းတွေကိုတပ်ပုံလိုက်ပြီးကြောတယ်ပေါ့နော်ခုကတော့ဘာမှလည်းမပြောဘူးသူတို့ကသူတို့ဝင်ပြီးတပ်ပုံလိုက်ပြောတာလေဦးဇင်းတို့ကတော့ဒီဆရာတော်မြင့်မြတ်ပိုင်းကနာတာပြောကြတာဆရာတော်တို့ဒီသိလေးပေါင်းဝင်နေတာကျောင်းနဲ့ဆရာတော်တွေပါတယ်အားလုံးဆရာတော်ကြီးကြီးကလေးကခွင့်ပြုလိုက်ပါဆိုပြောတော့လေညာနေဦးဇင်းကတော့ဘာမှလည်းမပြောလိုက်တော့ပါဘူးဒီလိုဆိုဦးဇင်းကတော့ဒီကနေ့တည်းကံပြီးတော့ဝင်လာတာအင်းတွေပေါင်းနေတော့ဝင်လာတာတော့ဦးဇင်းကတော့မကြောက်ဘူး
တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကတမတော်အနေနဲ့အယက်သားနဲ့စစ်ပတ်ဆိုင်ရာခွဲခြားမြင်ပြီးဥပဒေနဲ့အညီသာဆောင်ရွက်နေကြောင်း RFA ကိုဒီနေ့ပြောပါတယ်
ကျွန်တော်ပုံနဲ့ကျွန်တော်မှခုဖြစ်နေတဲ့ကိစ္စကိုလည်းကျွန်တော်ဖုန်းကြောင်းမှာတွားဆင်မယ်လို့ကျွန်တော်ဝင်မခံတဲ့အချိန်မှာကျွန်တော်ဝင်ခဲ့တာမရှိဘူးဝင်ရတဲ့အကြောင်းမရှိသို့တော့ဝင်ခံမယ်စစ်ခံမယ်ဆိုတဲ့မှာစစ်ဆေးခဲ့တာပဲရှိတယ်အဲ့ပုံစံတိုင်းလည်းကျွန်တော်ဆောင်ရွက်လျက်ရှိကျွန်တော်အနေနဲ့တော့စစ်ဆေးရေးဆောင်ရွက်တဲ့အခါမှာလူ့အင်ဂျင်နီယာအတိုင်းပဲကျွန်တော်ဆောင်ရွက်လျက်ရှိတယ်ရပ်သားနဲ့စစ်ပတ်ဆိုင်ရာခွဲခြားပြီးကြာကျွန်တော်ဆောင်ရွက်လျက်ရှိတ
ာ။ဒါပြင်ပေါတော်ပြင်စစ်ဘေးဒုက္ခသည်စခန်းမှာအေအေတပ်ဖွဲ့ဝင်တွေရှိနေကြောင်းသတင်းအရတမတော်ကဝင်ရောက်စစ်ဆေးဖို့ကြိုးစားခဲ့တာဖြစ်ကြောင်းဗိုလ်မှူးချုပ်စော်မင်းထွန်းက RFA ကိုမင်းညကပြောဆိုထားပါတယ်။ပုံနှကျွန်းမြို့နယ်တဲကရဟတ်တောင်ခန်းကပိုးရွှေပြင်ကျက်စာတလဲခနောင်ကြီးစတဲ့ရွာ၉ရွာကစစ်ဘေးဒုက္ခသည်3000ကျော်ဟာပေါတော်ပြင်စစ်ဘေးဒုက္ခသည်စခန်းမှာခိုးလုံနေကြရတာဖြစ်ပါတယ်။အများစုဟာတိုက်ပွဲဖြစ်လို့ထွက်ပြေးလာကြတာထက်ရွာထဲမှာတမတော်ကတက်ဆွဲနေထိုင်တာတမတော်ကဖြတ်တန်းသွားလာတာတွေကြောင့်ရွာတွေကနေကြောက်ရွံ့ပြီးစစ်ဘေးဒုက္ခသည်စခန်းတွေကိုရောက်လာတဲ့သူတွေများနေတယ်လို့သိရပါတယ်။ပေါတော်ပြင်ရွာမှာခိုးလုံနေတဲ့စစ်ဘေးဒုက္ခသည်3000ကျော်တဲက1000ကျော်ဟာမနေ့ကနဲ့ဒီနေ့မနက်မှာထွက်ပြေးသွားကြတာဖြစ်ပြီးမူလကျေးရွာတွေကိုပြန်သွားကြတာလားတခြားဒုက္ခသည်စခန်းတွေကိုထွက်ပြေးသွားကြတာလားဆိုတာကိုမသိရသေးပါဘူးရှင်။